ဂရိနိုင်ငံကယူကရိန်းကို F-16 တိုက်လေယာဉ်ကင်တွယ်နိုင်ဖို့အတွက်လေ့ကျင့်ပေးမယ်လို့ယူကရိန်းတပ်ပလော့ကိုပြောကြားလိုက်ပါတယ်။ယူကရိန်းတပ်ပလော့ဗိုလိုဒီမာဆယ်လန်စကီဟာတနင်္လာနေ့မှာဂရိနိုင်ငံကို80မြို့ကိုရောက်ရှိခဲ့ပြီးညမှာဥရောပသမဂ္ဂနဲ့ဗောကန်ဒေသခေါင်းဆောင်တွေနဲ့အလို့သဘောညစာဆားခဲ့တယ်လို့ဂရိဝန်ကြီးချုပ်ယုံကပြောပါတယ်။ယူကရိန်းတပ်ပလော့ကအခုလိုပြောပါတယ်
။ Сегодня мы маем важливый результат для авиационной коалиции Рэтя визьмы участь в тренировании наших
ဒီကနေ့ရေးချီတဲ့လေကြောင်းမဟာမိတ်ချက်ကိုကျွန်တော်တို့ဖွင့်နိုင်ခဲ့ပါတယ်ဂရိက F-16 တိုက်လေယာဉ်လေ့ကျင့်ပေးမှာပါပါဝင်မှာပါဒီကမ်းလှမ်းမှုအတွက်ထူးခြားစုတင်ပါတယ်ကျွန်တော်တို့ရဲ့လွတ်လပ်မှုကိုကာကွယ်ရမှာယူကရိန်းကိုကူညီဖို့ဆန္ဒရှိကြတဲ့အတွက်ဂရိဝန်ကြီးချုပ်နဲ့အဖွဲ့ကိုကျေးဇူးတင်ပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောကြားသွားခဲ့တာပါဆွေဒင်နယ်သာလန်နဲ့ဒိန်းမတ်တို့ကိုတောက်ဖြတ်ပြီးတဲ့နောက်ဂရိစာယူကရိန်းသမ္မတဥရောပခီးစင်ရဲ့နောက်ဆုံးခရီးလည်းဖြစ်ပါတယ်။နယ်သာလန်နဲ့ဒိန်းမတ်တို့က F-16 တိုက်လေယာဉ်တွေပေးမယ်လို့သူ့ရဲ့ခီးစင်ပါကြေညာခဲ့ကြပါတယ်။ဂရိဝန်ကြီးချုပ်ဟာဘောကန်ခေါင်းဆောင်တွေနဲ့အင်္ဂါနေ့အထိတွေ့ဆုံနေတာပါ။တနင်္လာနေ့အလို့သဘောညစာစာပွဲကိုဥရောပကွန်ဖြစ်ဥက္ကဋ္ဌအာဆူလာဗွန်ဒယ်လီယန်နဲ့ဥရောပကောင်စီအကြီးအကဲချားလ်စ်မစ္စတာဆာဘီယာမော်လ်ဒိုဗာမွန်တီနီဂရိုနဲ့ရိုမေးနီးယားနိုင်ငံတွေရဲ့သမ္မတတွေကိုဆိုဗိုမက်ဆီဒိုနီးယားဘူလ်ဂေးရီးယားနဲ့ခရိုအေးရှားဝန်ကြီးချုပ်တွေနဲ့ဘော့စနီးယားဟာဇီဂိုဗီနာကဝန်ကြီးများကောင်စီအမျိုးသမီးဥက္ကဋ္ဌတွေနဲ့တက်ရောက်ခဲ့ကြတယ်လို့ဂရိဝန်ကြီးချုပ်ယုံကပြောကြားပါတယ်